အကျဉ်း30မြောက်အာဆီယံ2018ထိပ်သီးညီလာခံကို AP 26ကနေ29ရက်နေ့ထိဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမှာဖြစ်တဲ့အတွက်မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံနိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆုကြည်နဲ့အတူအခြားအာဆီယံခေါင်းဆောင်တွေဒီတောက်ကြနေမှာဆက်ရောက်လာကြမှာပါပြီးခဲ့တဲ့သတင်းပတ်တဲ့ဖိလစ်ပိုင်ဗိုလ်ဟိုးကျွန်းမှာအစ္စလာမ်အစွန်းရောက်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ဒီအာဆီယံထိပ်သီးညီလာခံမှာလုံခြုံရေးအထူးတင်းကျပ်ထားပါတယ်ဖိလစ်ပိုင်သမ္မတဒူတာတီကတော့အစွန်းရောက်တွေရဲ့လုပ်ရက်ပေါ်ဒေါ်လာထွက်ခဲ့ပါတယ်အကြောင်းစုံကိုဒေါ်လာတန်ကြောပြမှာပါ
အချိန်တုန်းကမြောက်အာဆီယံထိပ်သီးညီလာခံကိုကျင်းပမီဆက်ဆက်စီဝေးပဲဖြစ်တဲ့အာဆီယံကုသရေးဆိုင်ရာစီဝေးပွဲတွေကျင်းပနေတဲ့ဗဟိုကျွန်းမှာပြည်ခဲ့တဲ့သတင်းပတ်ကအစ္စလာမစ်အစွန်းရောက်အဘူဆေယက်အဖွဲ့ဝင်တွေကအနီးရှိအင်နာဘန်ဂါမြို့ကိုဝင်တိုက်ခဲ့တဲ့အတွက်အစိုးရစစ်တပ်နဲ့အစွန်းရောက်တွေပစ်ခတ်ရမှာအဘူဆေယက်အဖွဲ့ဝင်6ဦးအပြင်အစိုးရဘက်ကစစ်သား3ဦးနဲ့ရဲသား2ဦးတိစုံခဲ့ပြီးဒဏ်ရာရရှိသူတွေရှိခဲ့ပါတယ်။ဒါကြောင့်လည်းမဒီလမြို့တော်မှာသမ္မတဒူတာတေးကအင်ရှင်ဖြည့်တာဝန်ယူကျင်းပတဲ့အာဆီယံ2018ထိပ်သီးညီလာခံအတွက်လုံခြုံရေးကိုအထူးတင်းကျပ်ချထားတာဖြစ်ပါတယ်။ညီလာခံဖြစ်မြဲဝေးတာဝန်ခံသမ္မတကြီးမာစီယာနိုပေနဂျူနီယာကအာဆီယံခေါင်းဆောင်တွေတက်ရောက်တဲ့ညီလာခံမှာလုံခြုံရေးဟာထိတ်တန့်ဦးစားပေးတဲ့အချက်ဖြစ်တယ်လို့အခုလိုသတင်းစာရှင်းပွဲမှာပြောခဲ့ပါတယ
် That's always number one top of mind no and number one in terms of our committee on security's a priority
လုံခြုံရေးဦးစားပေးမှုကကျွန်တော်တို့အတွက်နံပါတ်1ပါပဲဒီထိတ်တိညီလာခံမှာမတော်တဆဖြစ်မှုလုံးဝမရှိစေဖို့ပါပဲဒါပေမဲ့ဘာဖြစ်မလဲဆိုတာကိုကြိုတင်သိနိုင်ဖို့ကမလွယ်တော့ကြိုတင်ပြင်ဆင်မှုတွေကတိတ်ခက်ခဲပါတယ်ဒါကြောင့်မို့လုံခြုံရေးအတွက်ပြင်ဆင်ရမှာကျွန်တော်တို့တိတ်ကိုအားထုတ်ဂရုစိုက်ပါတယ်။ဒီချိန်ထဲမှာပဲသမရကကျွန်တော်တို့ကိုညွှန်ကြားခဲ့တဲ့စကားကကျွန်တော်တို့ရဲ့လုံခြုံရေးတင်းကျပ်မှုဟာမနီလာမြို့တော်မှာတာမန်တွာလာမှုတွေကိုအဟံအတားမဖြစ်စေဖို့ပါပဲ။ဗဟိုကျွန်းမှာမကြသေးမီကဖြစ်ရကြောင်းလဲကျွန်တော်တို့လုံခြုံရေးအထူးအရေးတည်ယူဆောင်ရွက်နေပါတယ
်။အာဆီယံထိပ်သီးညီလာခံကျင်းပမယ့် PICC ကဖိလစ်ပိုင်နိုင်ငံတော်ခမ္မအနီးပတ်ဝန်းကျင်ရက်ွက်မှာလုံခြုံရေးအတွက်တာဝန်ချထားတဲ့အမှုတန်းပေါင်း4,000ရှိပြီးအဲ့ဒီနဲ့ရင်းနှီးစစ်တပ်ကအမှုတန်း26,000အပြင်အစိုးရဌာန20ခုကအမှုတန်းပေါင်း15,000တို့ကိုလည်းတာဝန်ချထားတာဖြစ်ပါတယ်။ခုဖိလစ်ပိုင်ကတာဝန်ယူကျင်းပတဲ့အာဆီယံညီလာခံမှာစီဝေးပေါင်း138ခု၊ထိပ်သီးညီလာခံပေါင်း2ခု၊ဝင်ကြီးစင်စီဝေးပေါင်း18ခု၊အစီအစဉ်အစိုးရအရရှိစီဝေးပေါင်း42ခုနဲ့ဒီညပိုင်းဆိုင်ရာစီဝေးပေါင်း86ခုလို့ကျင်းပမှာဖြစ်ပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်အပြင်ကမ်ဘောဒီးယား၊စင်ကာပူ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှား၊လာအို၊ဘရူနိုင်းနိုင်ငံကခေါင်းဆောင်တွေဟာဧပြီလ28ရက်နေ့တောက်ကြရီမှာမနီလာမြို့ကိုဆက်ရောက်ဖို့ရှိပါတယ်။ခုလိုအာဆီယံဆက်ဆံညီလာခံကျင်းပနေစဉ်အတွင်းနဲ့ထိပ်သီးညီလာခံမကျင်းပမီအစ္စလာမစ်အစိုးရတွေကဗဟိုကျွန်းမှာဝင်တိုက်ခိုက်ခဲ့တဲ့အတွက်အပြောကျမ်းနဲ့လူနာမည်ကြီးတဲ့သမ္မတရိုဒရီဂိုဒူတာတေးကိုအမျက်ထွက်စေခဲ့တာဖြစ်ပါတယ်။သူ့အနေနဲ့သမ္မတရာဒူးဆက်ခံအပြီးမူရီစီရောင်းဝယ်ဖောက်ကားသူတွေကိုရရဲ့ဆက်ဆက်နှိမ်နှင်းခဲ့တဲ့အတွက်လည်းလူအခွင့်အရေးအဖွဲ့တွေနဲ့နောက်အုပ်စုအစိုးရတွေကဝေဖန်မှုကိုခံခဲ့ရတာဖြစ်ပါတယ်။အဘူဆာယက်အစိုးရတွေကိုနှိမ်နှင်းဖို့သူ့စစ်တပ်ကိုလည်းအမိန့်ပေးခဲ့တာဖြစ်ပါတယ်။သူ့အနေနဲ့ဒေါသထွက်တဲ့အတွက်ကြောင့်ဒီအစိုးရတွေကိုဖမ်းမိရင်သူ့အနေနဲ့အတဲကိုအစိမ့်လိုက်ဝါစာပြစ်မယ်လို့လေမစ္စတာဒူတာတေးကလောနိုင်ငံကိုရောက်ရှိစဉ်အကစားကွင်းဖွင့်ပွဲတစ်ခုမှာအခုလိုသတိပေးခဲ့ပါတယ
် You are an animal But if you want need to be an animal
သူတို့တွေဟာတရိတ်ဆန်တွေပါပဲကျွန်တော်ကလည်းတရိတ်ဆန်လို့ဖြစ်စေချင်ကြတာပါကျွန်တော်ဖြစ်ပြနိုင်ပါတယ်ကျွန်တော်အတွက်ရိုးနေပါပြီကျွန်တော်တို့ကအတူတူပါပဲအဆ50ပိုဆိုးပြနိုင်ပါတယ်ဒီအကျန်းဖက်သမားတွေကကျွန်တော်ကိုသိပြီးဒေါသထွက်စေပါတယ်။ကျွန်တော်လူသားစားပြနိုင်ပါတယ်။ကျွန်တော်တို့သာစားနဲ့ရှာကြရေးပေးပါ။အဲ့ဒီလူတွေရဲ့အဲဲကိုစားပြနိုင်ပါတယ
်။ခုလိုသမရဒူတာတေးဟာလူချမ်းကြီးဖြစ်တယ်လို့နိုင်ငံတကာမှာကြော်ကြားပြီးလဲလို့လေ။အင်းကြီးတဲ့နိုင်ငံခေါင်းဆောင်တွေတော့သူဟာတက်အောင်ပေါင်းတာဖြစ်ပါတယ်။မင်းရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ကသူဟာအချင်းတွဲဆိုခဲ့တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုဒိုနဲ့လည်းဇီးတူထွက်ဝဲခဲ့ဘူးတဲ့အပြင်စင်ကာပူဝန်ကြီးချုပ်လီရှင်လုံးနဲ့လည်းဒီလေစာအွန်တွင်းအတူစခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုမလာတုန်းကလာရောက်စဉ်အတွင်းကလည်းနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုသမ္မတဒူတာတေးဟာ င်းစီပန်းစီကိုဆက်တာခဲ့တာလည်းဖြစ်ပါလေရှင်။